ကမ္ဘာတလွားကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူ9သိန်းခွဲနဲ့ကူးစက်ခံသန်း20အထိရောက်ရှိလာပြီးကမ္ဘာမှာထိခိုက်နာကျင်မှုအတိဒုက္ခကြီးနဲ့ရင်ဆိုင်နေကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲ Tedros Adhanom Ghebreyesus ကတင်းနှင်းလာနေမှာပြောပါတယ်
This week we will reach 20 million registered cases of COVID-19.
ကမ္ဘာမှာအခက်ကြုံနေတဲ့အချိန်ကာလဖြစ်ပေမဲ့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတိုက်ဖြတ်နိုင်ရေးအတွက်မျှော်လင့်ချက်တချို့လည်းရှိနေပါတယ်လို့ဂျီနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာ Tedros Adhanom ပြောသွားတာပါ။အိန္ဒိယမှာတော့တနင်္လာနေ့ကကိုဗစ်ကြောင့်သေဆုံးသူ1000ရှိခဲ့ပြီးကိုဗစ်ကြောင့်တရက်ထဲမှာသေဆုံးမှုအများဆုံးနိုင်ငံဖြစ်သွားပါတယ်။အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း4000ကျော်နီးပါးရှိပြီးအမေရိကန်၊ဘရာဇီး၊မက္ကဆီကိုနဲ့ဗြိတိန်နိုင်ငံပြီးရင်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။